လသမဂ္ဂလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအနည်းမြစ်စွမ်းအင်အေဂျင်စီ IAEA ကကိုရိုနာဗိုင်းရပ်စ်သံသက်စစ်ဆေးရေးကိရိယာတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း40ကိုပြဖို့မှာဖြစ်ပါတယ်။အဲ့ဒီကိရိယာတွေဟာနျူကလ িয়ার သိပ္ပံနည်းပညာကိုအသုံးပြုထုတ်လုပ်ထားတာဖြစ်ပြီးစံနှုန်းမီတဲ့ဆက်သက်မှုတွေလှုပ်ဆောင်နိုင်လိမ့်မယ်လို့ IAEA ကပြောကြောင်း AP သတင်းတရမှာဖော်ပြထားပါတယ်။ Real Time RT PCR လို့ခေါ်တဲ့အဲ့ဒီနည်းပညာကိုပုံမှန်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအသုံးပြုတာဖြစ်ပြီးရောဂါကူးစက်မှုရှိမရှိကိုရှာဖွေဖော်ထုတ်နိုင်မှာဖြစ်ပါတယ်။IAEA ဟာအီရန်လိုနိုင်ငံမျိုးတွေမှာနျူကလ িয়ার ဆိုင်ရာစစ်ဆေးမှုတွေလုပ်တာလို့လူသိများပေမဲ့သူရဲ့နျူကလ িয়ার နည်းပညာကိုငြိမ်းချမ်းရေးအကျိုးအတွက်အသုံးပြုရမယ့်တာဝန်လည်းရှိပါတယ်။ကနဦးပြပိုးမဲ့ကိရိယာပစ္စည်းတွေအတွက်သုံးစွဲတဲ့ငွေတွေက IAEA budget ကဖြစ်တယ်လို့အပိုဆောင်ငွေကြေးကူညီအဖြစ် American ပြည်ထောင်စုကဒေါ်လာ6သန်းနဲ့ကနေဒါကဒေါ်လာ3သန်းခွဲကူညီထားပါတယ်။အာဖရိကအာရှဥရောပလက်တင်အမေရိကနဲ့ကရဘီယံဒေသတွေကတခွဲကန်ဒါဇင်နဲ့ချီပြီးယောဂါရှာဖွေရေးစက်ကရီယာတွေစံသက်ကရီယာတွေတခွဲကန်သုံးပစ္စည်းတွေကိုလက်ခံရရှိမှာဖြစ်ကြောင်းလဲ IAEA ရဲ့ညွှန်ကြားချက်မှာပါရှိပါတယ်ပထမအတုပ်အဖြစ်ပြပိုးမကရီယာတွေကိုတခြားဒေသကနိုင်ငံတွေနဲ့အတူအာရှတိုက်ကထိုင်းနဲ့ဗီယက်နမ်တို့ကိုပြပိုးသွားမှာဖြစ်ပြီးနောက်ထပ်လက်ခံရရှိမဲ့နိုင်ငံတွေတဲ့အာရှတိုက်ကမြန်မာ၊ကမ္ဘောဒီးယား၊လာအိုမလေးရှား၊မွန်ဂိုလီးယား၊နီပေါ၊ဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံတွေပါဝင်ပါတယ်။ဂျာမန်ရုပ်ကြီးဌာနကဇာတာဝရီညပိုင်းကထုတ်ပြန်ကြေညာမြန်မာနိုင်ငံမှာ COVID-19 ကူးစက်သူနောက်ထပ်၄ဦးကိုထပ်မံတွေ့ရှိတာကြောင့်ကူးစက်ခံရသူစုစုပေါင်း20ရှိပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူတွေထဲမှာအသက်၈နှစ်အရွယ်2ဦးနဲ့ဆယ်ကျော်သက်အရွယ်2ဦးပါဝင်ပါတယ်ခင်ဗျာ။